တောင်တရုတ်ပင်လယ်တွေကတရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ပြောနေတဲ့နေရာမှာတရုတ်ကရေနံတူးစင်လှထားတဲ့အပေါ်ဆန့်ကျင်တဲ့အနေနဲ့ဒီဗီယက်နမ်ဆက်ယုံလှုပ်သားထောင်တဲ့ချင်းအင်္ဂါနေတုန်းကဆန္ဒပြခဲ့ပါတယ်။ယူနီဖောင်းဝတ်စုံတွေဝတ်ထားကြတဲ့ဗီယက်နမ်ဆက်ယုံအလုပ်သမားတွေဟာတရုတ်လူမျိုးတွေပိုင်တဲ့ဆက်ယုံတွေရှိမှအလံတွေကိုဝှေ့ရမ်းမော်တော်ဆိုင်ကယ်ဟွန်းတွေတီးတရုတ်ဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ဗီယက်နမ်စင်ကာပူအင်ဒပ်စထရီယယ်ပါ့ခ်ဆက်မှုဆောင်မှာရှိနေတဲ့အမည်မဖော်လိုသူတယောက်ကအခြေအနေဟာထိမနိုင်သိမ့်မြအခြေအနေဖြစ်နေတယ်လို့ VOA ရဲ့ဗီယက်နမ်ဌာနကိုပြောကြားခဲ့ပါတယ်။တနင်္လာနေ့တည်းကဆန္ဒပြမှုတွေစတင်ခဲ့တာမှအင်္ဂါနေ့မှာတော့ဒီတရုတ်လူမျိုးတွေနဲ့နိုင်ငံသားတွေပိုင်တဲ့ဆက်မှုဆောင်၄ခုစလုံးအထိကူးဆက်ပြန့်နှံ့ခဲ့တာဖြစ်ပါတယ်။လုပ်ငန်းတွေရပ်ဖို့ညှင်းဆန်တဲ့ဆက်ယုံတချို့ဖျက်ဆီးခံရတယ်လို့လည်းဆက်ယုံဆောင်တစ်ခုရဲ့အမှုဆောင်အရာရှိတယောက်ရဲ့အပြောကိုဒီ AP သတင်းကကိုးကားဖော်ပြပါတယ်။ရှင်နဲ့ရေနံတူးစင်ကိုရေပိုင်းနဲ့အရင်းပွားနေတဲ့နေရာမှာတရုတ်ကမေလ၁ရက်နေ့မှာလာရောက်ထားရှိပြီးတဲ့နောက်တရုတ်နဲ့ဗီယက်နမ်တင်မောတွေဝင်တိုက်မိတဲ့ပြဿနာလည်းဖြစ်ခဲ့ပါတယ်။အခုလိုမျိုးတောင်တရုတ်ပင်လယ်တွေကရေပိုင်းနဲ့အရင်းပွားမှုကြောင့်ဖြစ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းနေပြည်တော်မှာလုပ်ခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲကြီးညာချက်ထဲမှာလည်းထည့်သွင်းဖော်ပြခဲ့ပါတယ်ရှင်။